မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်ပြီးမှထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေများလာတဲ့အတွက်တက်ခရိုင်အတွင်းနိုင်ငံခြားဧည့်သည်တွေကိုအစင်းတိုင်ကြားရမယ်လို့ထိုင်းမြန်မာနယ်စပ်တက်ခရိုင်လူမှုကြီးကြပ်ရေးအာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်ပြီးမှတော့ထိုင်းမြန်မာနယ်စပ်တက်ခရိုင်အတွင်းကိုမြန်မာဘက်ကနေဝင်လာတဲ့သူတွေပုံများလာနေတာကြောင့်ထိုင်းဘက်ကပုံမတင်းကျပ်တဲ့အနေနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်တွေအိမ်ငါပေးသူတွေတာမကဟိုတယ်တွေမှာလက်ခံမယ်ဆိုရင်လည်းအဲ့ရင်းတိုင်ကြရမယ်ဆိုပြီးတက္ကရာလူဝင်မှုကြီးကြေးဌာနကအမိန့်ထုတ်ပြန်ခဲ့တာပါဒီအပိုင်းမှာပဲအဖမ်းစီးတွေပုံများလာနေတယ်လို့တရားမဝင်မြန်မာတွေကိုအများပြဖမ်းမိနေတဲ့အတွက်ဒီလိုအမိန့်ကိုထုတ်ပြန်တာဖြစ်တယ်လို့လည်းနေဆက်နေပြည်သူတို့ကပြောပါတယ်
ကိုမြေလမတ်ဒီနေဒီမှာနေတဲ့လူတွေလမတ်ဒီလောက်ထားတဲ့လူတွေအဲဒီလိုဆိုတာရှိနေတယ်ဆိုတော့ကြာလူတိုင်းလူတိုင်းအင်းရှင်အိမ်ငါဆိုတာတက်ကုတ်ကအကုန်လုံးပဲပေါ့အခင်တော့ကလမတ်ဟောင်းသမားတွေရောစစ်သမားတွေရောအားလုံးကအကုန်လုံးစိတ်ရင်းတိုင်းပါလားဒါကြောင့်အခုကလူပစ်တွေလည်းများလာတယ်အမှားနောက်ပြီးလူဆောင်တွေလည်းရှိတယ်လူပစ်တွေလည်းများလာများလာတဲ့ဆက်ကြတော့ဒီရဲတွေအဲအဖမ်းကြီးတွေများတယ်တောင်မောင်းဖမ်းကြီးတွေတောင်မောင်းရဲစတားကလုံးဖမ်းတယ်ဒီတိုင်းနေတဲ့ဖန်ဆင်းမှုတွေရနေတော့နော်ဖန်ဆင်းမှုတွေရနေတဲ့ခါကျတော့သူတို့အဲ့အမိတ်ကိုထုတ်တာပဲဆို
အခုလိုမျိုးတင်းကျပ်မှုတွေလုံလာတယ်လို့တရားမဝင်နေထိုင်နေသူတွေအပေါ်မှာအနာပိုင်တွေရဲ့ငွေညစ်တောင်းခံမှုတွေကလည်းကြီးကြီးလာတဲ့အတွက်လည်းမြန်မာပြည်ဖို့အခက်အခဲတွေရင်ဆိုင်နေရတယ်လို့လည်းပြောပါတယ
်တင်းကျပ်တွေသူတို့အောက်ကအဝကတွေကတရားမဝင်နေလိုက်နေတယ်ပို့လုံလာတော့လုံလာနိုင်ပို့ဆိုးတော့အခုဥပဒေချင်းမဲ့ကောင်မျိုးပေါ်မှာပို့တော်ဆုံးပြည့်အရင်က3,500လောက်ပြူးလို့ရတာဥစ္စာကအခုက4,600တပေါင်းပြီးမှလွတ်လွတ်ပြီးတယ်ဥစ္စာအလကားနေမမပြီးတော့ဥမာဥစ္စာဟိုဘလို့မပြောမှာတက်ကန်တက်ကန်ထွက်တဲ့တွင်းကြီးလိုပဲနေ့နေ့ပြီးအာမတောင်းနေကြတာစိတ်တိုင်းနေတိုင်းတော့ဒါသိနေတာပ
ါမြမာရီအနေနဲ့အခုလိုမျိုးတရားမဝင်နီးလန်းနေနဲ့နေထိုင်အလုပ်လုပ်ကြိုင်ဖို့လုပ်နေတာတွေကအဆင်မပြေနိုင်ကြောင်းကိုလည်းအလို့သမားတွေကိုအခုညီပေးနေတဲ့ MHAC မြန်မာhumanitarian action center ကတာဝန်ခံကိုရဲမင်းကလည်းအခုလိုပြောပါတယ်
။အဲတော့ဒီတရားဝင်လမ်းဝင်တဲ့လူတွေတောင်မှအခက်အခဲတွေကြုံနေတော့မှအမှုစနစ်နဲ့ဝင်လာတဲ့လူတွေအလုံးနေရာမတူတာတွေလုံးမရှိတာတွေတော့အားမပေးတာတွေသတိမထုတ်တဲ့ပြဿနာတွေကျွန်တော်တို့အနေနဲ့အများအားဖြေရှင်းပေးနေရတယ်။အဲအဲ့တော့ကျွန်တော်တို့တရားဝင်လမ်းကဝင်တဲ့လူဆိုရင်ပို့ပြီးတော့အခက်အခဲတွေအများကြီးပုံကြုံတွေ့နိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ချက်တယ်
။24နာရီတွင်အစည်းတိုင်ဖို့အတွက်လည်းလမ်းဝကကအမိန့်ထုတ်ထားပြီးအစည်းတိုင်ကြဖို့ပြက်ကွက်မယ်ဆိုရင်တော့အများဆုံးဘတ်1000လောက်ထိဒဏ်ကြေးပေးဆောင်ရမှာဖြစ်တယ်လို့လည်းဆိုပါရယ်တိုင်ကြတဲ့အခါမှာလူကိုယ်တိုင်ဖြစ်စီအီးမေးလ်နဲ့ဖြစ်စီကောစင်တာကနေလည်းတိုင်ကြနိုင်တယ်လို့လည်းရေးသားထားပါရယ်မြောက်ရီမဲဆောက်အမှတ်1ချစ်ပြေတကားကနေ9ရက်နေဆက်ဖြစ်တော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုလည်းမဲဆောက်မြို့မှာတရားဝင်နေထိုင်နေသူတွေကထောက်ခံပေးမှသာဝင်ရောက်ခွင့်ပြုနေတယ်လို့တချို့လူငယ်တွေကိုလည်းထိုင်းဘက်ကဝင်ဝင်မပေးပဲပြန်လွတ်နေတာတွေလည်းရှိနေပါတယ်ရှင်